Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းလိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုမမျှတင်ဆက်အောင်လည်းကျွန်တော်ကြောကြောတင်ပြပြပါပါ။စီးရီးယားမှာတူဂီကထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စကုလသမဂ္ဂလူမျိုးရေးကောင်စီမှဇာတာပိနေကဆွေးနွေးကြပါတယ်။တရုတ်အမေရိကန်ပုံသွေးဆွေးနွေးပွဲတွေကစနေပြီးဒီပြည်ယုတ်ဒီဒူဝင်ကြီးချုပ်နဲ့ဒီကနေ့အင်ဂျီရောမှာတွေ့မယ်လို့သမ္မတဆရာမှကြေညာထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဂျပန်ဣဂရစ်နန်တက်ပွဲတက်ရောက်မယ်လို့ဂျပန်ကလာတဲ့တင်ပြမှာပေါ်ပြထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်သောပွဲထိတ်တန့်သတင်းတွေကိုလည်းသိရပါတော့ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းတွေကတော့စီးရီးယားတနိုင်ငံလုံးမှာအတီးငြိမ်ဆုံးဖြစ်ခဲ့တဲ့အရှေ့မြောက်ပိုင်းဒေသမှာတူရကီရဲ့တိုက်ခိုက်မှုကိုပြန်ထန်ခံရပါတယ
် Most stable, peaceful region of all of Syria for years it has been this area of Norway, Syria. Fortunately, and painfully to say we are
အပြစ်မဲ့အရသားတွေဦးအိမ်မဲ့ဖြစ်နေရတဲ့အခြေအနေကိုကက်သလစ်ဘုန်းတော်ကြီးတပါပြောပြခဲ့တာနဲ့တူနားဆင်ရမှာပါ2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာနိုင်ရရှိတဲ့ဂျိုးဘိုင်ဒန်နဲ့သူ့သားကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုသမ္မတထရန့်တောင်းဆိုတဲ့အတွက်အောက်လွှတ်တော်ကတရားစွဲဖို့ကြိုးစားနေပါတယ်ဟောင်ကောင်မှာတော့ဒီမိုကရေစီရေးတောင်းဆိုမှုတွေမှာအကြမ်းဖက်မှုတွေပါလာတယ်လို့သတင်းတောက်တွေလည်းရဲဘက်ကရောစန္ဒပြသူတွေပြစ်မှတ်ထားတာကိုပါခံရပါတယ်ဒါပြင်2018နဲ့19စာပေဆိုင်ရာနိုဘယ်ငြိမ်းချမ်းရေးဆုရှင်နှစ်ဦးရဲ့တုံ့ပြန်ကြေညာချက်တွေကိုနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမြသစင်အောင်တို့ပြောပြပါမယ်ရှင
်စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီကထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှဇာတာပိနေကဆွေးနွေးကြပါတယ်ဒီစစ်ဆင်ရေးဟာအသေးစားသုံးသပ်ပြီးတာဝန်ယူလို့ဆောင်တဲ့အကြံဖက်ဝါဒတိုက်ဖြည့်ရေးဆိုင်ရာစစ်ဆင်ရေးဖြစ်တယ်လို့တူရကီကဆိုပါတယ်ရေဒေတာကအများအပြားကလူမျိုးတွေဖြစ်ကြတဲ့လက်နက်ကင်တွေကတော့လူမျိုးတုံးတစ်ထက်ခံရမယ့်အခြေကနေသူတို့လူထုကိုကယ်တင်ကြဖို့အကူအညီတောင်းနေပါတယ်တူရကီရဲ့ကျူးကျော်တိုက်ခိုက်မှုဟာဆိုးနေပြီးသားလူသားဗေဒုခပိုဆိုးလာနိုင်တယ်ဆိုတဲ့ဆိုရင်ချက်ပေါ်လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေအားလုံးတင်ကြီးတင်ကျွန်တဲ့သဘောတူကြပြီးအဖွဲ့ဝင်နိုင်ငံတချို့ကတော့စစ်စင်ရေးကိုအဆုံးသတ်ဖို့တူရကီကိုတိုက်ရိုက်တောင်းဆိုကြပါတယ်တူရကီနိုင်ငံကကာလာတော်ကြာပြင်ဆင်လာတဲ့စစ်စင်ရေးကိုလေကြောင်းတိုက်ခိုက်မှုတွေညီရင်ထိုးစစ်တွေနဲ့ဗိုလ်ဒူးတွေကစတင်နေတာပါစစ်စင်ရေးကိုအော်အမီမြင်ဆက်လုပ်နေတယ်လို့တူရကီကာကွယ်ရေးဌာနရဲ့ဇာတာပိနေထုတ်ပြန်ချက်တခုမှပြောထားပါတယ်။သူရဲ့စစ်စင်ရေးကိုညီမျှတဲ့အင်အားအချိုးအစားနဲ့တေချာစဉ်းစားသုံးသပ်ပြီးတာဝန်ယူမှုနဲ့လှုပ်ဆောင်မှာဖြစ်တယ်လို့ကုလသမဂ္ဂကိုဖေးပို့တဲ့စာထဲမှာတူရကီကပြောထားပါတယ်။
သမ္မတထရမ့်ကိုအရေးယူနိုင်မှုစုံစမ်းမှုတွေစတင်စေတဲ့အကြောင်းရင်းဖြစ်တဲ့ဇူလိုင်လအတွင်းကသမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီတို့ဖုန်းပြောခဲ့တာမှဘာမှမယိုးသားတာမပါဘူးလို့သမ္မတထရမ့်ကဆက်ပြီးတော့ပြောဆိုနေပါတယ်။သမ္မတထရမ့်ကိုအရေးယူနိုင်မှုအတွက်ဒီမိုကရက်လွှတ်တော်အမတ်တွေကဥဆောင်ပြီးတော့စုံစမ်းမှုတွေလုပ်နေတာနဲ့ပတ်သက်ပြီးဇူလိုင်လ25ရက်နေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းဆက်တဲ့စကားပြောဆိုမှုအတွင်းမှာအကြက်ခိုင်တောင်းဆိုတာမျိုးလည်းမရှိခဲ့ဘူးလို့ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီကကြာသပတေးနေ့ကပြောပါတယ်။သမ္မတထရမ့်နဲ့ဖုန်းပြောတာမှာတကယ်ကိုအဆင်ပြေတဲ့ဖုန်းခေါ်ဆိုမှုဖြစ်ခဲ့ပြီးတော့အခုလိုစုံစမ်းနေတဲ့ကိစ္စတွေကိုရပ်လိုက်တင်ပြီလို့လဲသမ္မတဇီလန်စကီကပြောပါတယ်။လက်ရှိမှာတော့သမ္မတထရမ့်နဲ့ယူကရိန်းအရှုပ်တော်ပုံနဲ့ပတ်သက်ပြီးအမေရိကန်စွမ်းအင်ဝင်ကြီးရစ်ခ်ဖယ်ရီနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဖြစ်သူရူဒီဂျူလီယာနီနဲ့အဆက်အဆက်ရှိသူနှစ်ဦးကိုအောက်လွှတ်တော်ကစစ်ဆေးမေးမြန်းဖို့အတွက်ဆင့်ခေါ်ထားပါတယ်။အတွင်းသတင်းပေးပြောကြားချက်နဲ့အင်ဖြူတော်ကထုတ်ပြန်တဲ့မှတ်တမ်းတွေအရသမ္မတထရမ့်ကသမ္မတဇီလန်စကီကိုသူ့ပြိုင်ဘက်ဒီမိုကရက်လွှတ်တော်အမတ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ရဲ့ယူကရိန်းနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုစုံစမ်းပေးဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။အင်ဖြူတော်ကတော့သမ္မတကိုအေးအေးယူယူစုံစမ်းမှုတွေမှာပါဝင်ဖို့အတွက်အခြေခံဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ညင်းဆိုထားပါတယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေဖြစ်သူရူဒီဂျူလီယာနီနဲ့ဆက်ဆက်ရှိသူနှစ်ဦးကိုအမေရိကန်ရွေးကောက်ပွဲရမုံဝင်ဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ဂျာတာဘိနေကဖမ်းဆီးလိုက်ပါတယ်။ယူကရိန်းနယ်ပွားအမေရိကန်နိုင်ငံသားလက်ဖ်ပါနာစ်နဲ့ဘယ်လာရုစ်နယ်ပွားအမေရိကန်နိုင်ငံသားအိုင်ဂေါ့ဖရူမန်တို့ဟာရီပူဘလီကန်ပါတီရွေးကောက်ပွဲမဲဆက်စည်းရုံးရဲ့အဖွဲ့တွေကိုဒေါ်လာထောင်ပေါင်းများစွာတရားမဝင်ထည့်ဝင်ခဲ့တယ်ဆိုတဲ့စွဲချက်နဲ့ FBI ကဖမ်းလိုက်တာပါ။သူတို့မဲဆက်ပွဲရမုံဝင်ထည့်ခဲ့တဲ့အဖွဲ့တွေထဲမှာသမ္မတထရန့်ရွေးကောက်ပွဲအောင်နိုင်ရေးမဲဆက်စည်းရုံးရေးလုပ်တဲ့နိုင်ငံရေးလှုပ်ရှားမှုကော်မတီ PAC လည်းပါပါတယ်။ဖလော်ရီဒါအခြေစိုက်စီးပွားရေးလုပ်ငန်းရှင်တွေဖြစ်ကြတဲ့သူတို့နှစ်ဦးဟာဒီကနေ့ကယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကိုထုတ်ပြဖို့၎ နောက်ွယ်ကနေတွန်းအားပေးလှုံ့ဆော်တိုက်တွန်းခဲ့တယ်လို့ဆက်ဆွဲခံထားရပြီဖြစ်ပါတယ်။သမ္မတကိုတရားဆွဲဆိုရေးဆိုင်ရာအလုပ်တော်စုံစမ်းစစ်ဆေးမှုမှာသူတို့ကိုမေးမြန်းရေးခေါ်ယူဖို့လုပ်နေခြင်းမှာပဲအဖမ်းခံကြရတာပါ။ဗိုလ်ရုံးနဲ့နောက်ပိုင်းကပြည်ပကိုထွက်ခွာဖို့အတွက်ဝါရှင်တန်မြို့နာကဒယ်လစ်နိုင်ငံကလေးဆီမှာရောက်နေကြတဲ့အချိန်သူတို့နှုတ်ကိုဖမ်းလိုက်တာလို့တရားဥပ ပထမဆုံးရုံးထုတ်ခဲ့ပါတယ်။ဖာနာစ်နဲ့ဖရူမန်တို့ဟာသူတို့အတွက်ငွေကြေးကြိုးစီးပွားသူတို့လုပ်လုပ်ပေးနေတဲ့ယူကရိန်းဆွေးရတာဝန်ရှိသူအနည်းဆုံး2ဦးရဲ့နိုင်ငံရေးအကျိုးစီးပွားတွေအတွက်အမျက်ထွက်အောင်လုပ်ခဲ့ကြတယ်လို့တရားဆွဲဆိုချက်မှာဖော်ပြထားပါတယ်။ယူကရိန်းတာဝန်ရှိသူကဘယ်သူဆိုတာကိုတော့ဖော်ပြမထားပါဘူး။
American နဲ့တရုတ်စစ်မြေအရာရှိတွေအကြားနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲတွေ Washington DC မြို့မှာကြာသပတေးနေ့မှာပြန်လည်ပြုလုပ်နေပြီဖြစ်ပါတယ်။ထွက်ပေါ်လာမယ့်ဆွေးနွေးပွဲရလဒ်နဲ့ပတ်သက်ပြီးမတိကျမရေရာမှုတွေရှိနေတဲ့အချိန်မှာအခုလိုကျင်းပခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းကနှစ်ဖက်ပြောဆိုချက်တွေနဲ့ပြုမှုဆောင်ရွက်ချက်တွေဟာအခုကုန်သွယ်ရေးစစ်ပွဲဖြေရှင်းရမှာတိုးတက်မှုတွေရဖို့ကအလားအလာမှေးမိန်နေစေဖြစ်ပါတယ်။ဒါပေမဲ့ကြာသပတေးနေ့အစောပိုင်းမှာတော့သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ခေါင်းဆောင်လျူဟီးကိုတောက်ချာနေမှာအိမ်ဖြူရောမှာလက်ခံတွေ့ဆုံဖို့ရှိတဲ့အကြောင်းကို Twitter မှာရေးသားကြေညာခဲ့ပါတယ်။ဒီကနေ့ငွေကြေးဈေးကွက်မဖွင့်ခင်ကလေးမှာပဲသမ္မတထရမ့်ကဒီကနေ့တရုတ်နိုင်ငံနဲ့ဆီဆက်ဆွေးနွေးရမယ်ကြီးကြေတဲ့နေ့တစ်နေ့ဖြစ်တဲ့အကြောင်းတရုတ်တို့အနေနဲ့သဘောတူညီချက်လိုချင်ကြောင်းဒါပေမဲ့သူကိုယ်တိုင်ကောလိုချင်ရဲ့လားဆိုပြီးတော့ Twitter မှာရေးသားခဲ့ပါတယ်။ဒီလိုဆွေးနွေးပွဲလုပ်မယ့်အလားအလာတွေရှိတာကြောင့်ကြာသပတေးနေ့မှာ American Stock Share ဈေးကွက်မြင့်တက်ခဲ့ပါတယ်။လူများမျှော်လင့်ထားတာထက်ပိုပြီးတော့သဘောတူညီချက်ရဖို့နှိစက်နေပြီလို့အတိတ်ပဲကြောက်ယူခဲ့ကြတဲ့အတွက်ဒီလို Stock Share ဈေးကွက်တွေမြင့်တက်သွားခဲ့ရတဲ့သဘောလည်းဖြစ်ပါတယ်။
ဒီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9013လိုင်းဒိုမီတာ57 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတောက်ကြမနေ့ဖက်သတင်းတွေကိုတိုင်းဆက်လက်ပြပြနေပါတယ်အောက်တိုဘာလ22ရက်နေ့မှာလုပ်မဲ့ဂျပန်အီဂရစ်နာရူဟီတိုနန်တက်ပွဲအခမ်းအနားကိုနိုင်ငံတော်တပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်မယ်ဆိုတာဂျပန် NHK ရုပ်သံသတင်းဌာနရဲ့ online သတင်းပို့မှာရေးထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမြန်မာဆိုရဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပါဘူး။နိုင်ငံ200လောက်ကအထူးဧည့်သည်တော်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုနန်တက်ပွဲအခမ်းအနားတက်ရောက်ဖို့ဖိတ်ကြားထားပြီးအဲ့ဒီထဲမှာနိုင်ငံ90လောက်ကအထူးဧည့်သည်တော်တွေနဲ့ဝန်ကြီးချုပ်ရှင်ဆိုအာဘီတွေ့ဆုံမှုစီစဉ်ထားတယ်လို့ NHK သတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံသားဌာနကိုကူကားပြီး NHK ကနာမည်နဲ့တကွဖော်ပြထားတဲ့တယောက်မဲ့သူတွေထဲမှာဒေါ်ဆန်းစုကြည်နဲ့အတူပြည်ထောင်ရေးရှေ့မင်းသား Charles နဲ့တရုတ်ဒုတိယဝန်ကြီးချုပ် Wang Qishan တို့ပါဝင်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်အခမ်းအနားတယောက်မှမဟုတ်ဘူးလို့ခန့်မှန်းထားကြပြီးသူကဝန်ကြီးချုပ် Lee Nak-yoon တယောက်ဖွဲ့ရှိပြီးတော့ဝန်ကြီးချုပ် Abe နဲ့ခဏတာတွေ့ဆုံမယ်ရှိတယ်လို့ NHK ကရေးပါတယ်။ဒေါ်ဆန်းစုကြည်ဒီကရန်ဂျပန်အီဂရစ်ပြည်နယ်နန်တက်ပွဲကိုတွားရောက်မယ်ဆိုရင်ဒါဟာသူ့ရဲ့၄ချိန်မြောက်ဂျပန်နိုင်ငံခီးစဉ်ဖြစ်ပါလိမ့်မယ်။2023ခုနှစ်ဧပြီလမှာပထမဆုံးအကြိမ်တွားရောက်ခဲ့ပြီးမြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်2026ခုနှစ်နိုဝင်ဘာလမှာနိုင်ငံတော်အတမင်ခံပုဂ္ဂိုလ်အဖြစ်ဂျပန်ဒုတိယကြီးစင်တွားခဲ့ပါတယ်။နောက်ဆုံးတွားခဲ့တာကတော့2018ခုနှစ်စက်တင်ဘာလကနေအောက်တိုဘာလဆန်းထိဖြစ်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးကိုတောက်လျှောက်တည်ဆောက်လာခဲ့တဲ့နိုင်ငံတစ်ခုဖြစ်တယ်လို့အခုဆိုရင်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဘက်မှာရောအကူအညီပေးမှုအပိုင်းမှာပါမြန်မာနိုင်ငံအတွက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်လာနေပါတယ်။
ထိုင်းပြည်မှာနေဆက်ချင်းရိုင်ခရိုင်မဲကြံမြို့နယ်အတွင်းမှာထိုင်းနေကြားဆောင်စစ်တပ်ကတပ်ချက်ကြီးတဦးကိုထိုင်းဘက်ငွေတန်ပေါင်း200ကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးတသန်း2သိန်းနဲ့ဖမ်းဆီးလိုက်ပါတယ်။ချင်းရိုင်ခရိုင်မဲကြံမြို့နယ်ဘန်ဆန်ခွန်တောင်တန်းအပန်းဖြေစခန်းနေရာမှာတဲခိုနေသူထိုင်းတပ်မတော်ကအသက်43နှစ်အရွယ်တပ်ချက်ကြီးနိုင်အဒီဆက်စရီဘွန်ရော့နဲ့အဖော်အမျိုးသမီးတို့တဲခိုနေတဲ့ဘင်္ဂလိုအဆောင်ကိုမဲကြံရဲတပ်ဖွဲ့နဲ့ထိုင်းတော်ဝင်အထူးတပ်ဖွဲ့အရာရှိတွေကအောက်တိုဘာ10ရက်နေ့တုန်းကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာပါ။ချင်းရိုင်ခရိုင်ထဲမှာမွေးရေးစေဝါတွေဝင်လာတော့မယ်ဆိုတာကိုသတင်းကြိုရတာဖြစ်တဲ့အကြောင်းနဲ့တက်ချက်ကြီးရဲ့ကားပေါ်ကခီးဆောင်အိတ်ကြီး6အိတ်နဲ့ထည့်ထားတဲ့63လုံးတစိမ့်စိတ်ကြွဈေးတသန်း2သိန်းကိုဖမ်းဆီးနိုင်ခဲ့ကြောင်းမဲကြံမြို့နယ်ရဲတပ်ဖွဲ့မှဖုန်ဆိုဝမ်ချာယာဘာကပြောပါတယ်။အခုခန်းဖမ်းဆီးရမိတဲ့တက်ချက်ကြီးဟာထိုင်းမြန်မာနယ်စပ်ချင်းရိုင်နေကြားဆောင်တက်လုံကျုံကြီးတာဝန်ယူခဲ့သူလို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကစိတ်ကြွဈေးတွေကိုမဝင်နိုင်အောင်ပိတ်ဆို့ထားတာကြောင့် ငွေ မောင်ခိုသမားတွေဟာ ထိုင်းရာရှိတွေကို ငွေပေးပြီးတော့တည်ခိုင်းတဲ့နီးကို သုံးခဲ့တာပါ စုံစမ်းစစ်ဆေးချက်တွေအရာ တက်ချက်ကြီးဟာ စိတ်ကြွဆေးတွေကို နယ်စပ်ဂိတ်တွေဖြတ်ပြီး ထိုင်းအလယ်ပိုင်းအထိ တာဝန်ယူပို့ပေးရမှာဖြစ်တဲ့အကြောင်းနဲ့ သူနဲ့ဆက်နွယ်နေတဲ့သူတွေကို ဆက်လက်စစ်ဆေးဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့ ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်ရှင်
ဤရန်မျိုးမျိုးတွေဟာနေပေါင်း36ချိန်ဖြင့်ဘောလုံးမွဲလက်မှတ်တွေကိုကိုယ်တိုင်ဝယ်ပြီးကွင်းထဲဝင်ပြီးတော့ဘောလုံးမွဲကြီးခင်ကြာတာရင်းတွေကရခဲ့ကြပါတယ်။ဤရန်မျိုးတော်ကအာဇာရီဘောလုံးကွင်းထဲကိုအမျိုးသမီးတွေဝင်ရောက်နေတာကိုဘောလုံးဝါဒနာရှင်တွေဆိုရှယ်မီဒီယာပေါ်မှာတင်တဲ့ဗီဒီယိုတွေနဲ့တပ်ပုံတွေမှာတွေ့ရပါတယ်။အမျိုးသမီးတွေအတွက်အကာအရံတွေချပြီးတိကျခွဲထားတဲ့နေရ ဒီကနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အကြောင်းရင်းဖြစ်တဲ့ဇူလိုင်လ၂ရက်နေ့ကိုအမျိုးသမီးတွေပေါ်လုံးကွင်းနဲ့ဝင်မကြည့်ရဘူးဆိုပြီးအီလန်ဘာသာရေးခေါင်းဆောင်တွေကပြင်ပကန့်တတ်ထားတာပါ။ရဇလမ်းမေတ္တာပြနိုင်ငံဖြစ်လာပြီးတဲ့နောက်အမျိုးသမီးတွေပေါ်လုံးကွင်းနဲ့နောက်ဆုံးဝင်ကြည့်ဝင်ရခဲ့တာ။တောင်ကိုရ၈၁ခုနှစ်အောက်တိုဘာလ၉ရက်နေ့ကဖြစ်ပါတယ်။ဒီကနေ ကျွန်တော်တို့ကတော့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျွန်တော်တို့ရဲ့ဒီနေ့ကိုကျ နိုင်ရသွားပါတယ်ခင်ဗျာ
အော်တိုဘာလ၁၀ရက်နေ့ဟာကမ္ဘာစီကျန်းမာရေးနေ့ဖြစ်တဲ့အခါကမ္ဘာတလွားစီးရင်းနဲ့အကျန်းဖက်မှုပဋိပက္ခတွေဖြစ်ပွားရာဒေသတွေကစိတ်ဒဏ်ရာရနေသူလူသန်းပေါင်းများစွာကိုစိတ်ပိုင်းလူမှုပိုင်းလူမှုရေးပိုင်းအရာအကူအညီပေးကြဖို့နိုင်ငံတကာကြက်ချင်နေအသင်း ICRC ကတိုက်တွန်းလိုက်ပါတယ်ကမ္ဘာပေါ်မှာအထူးသဖြင့်စီးရင်းနဲ့အကျန်းဖက်မှုတွေဖြစ်ပွားရာပဋိပက္ခဒေသတွေမှာနေကြတဲ့လူ9ဦးစီမှာတဦးထက်မနည်းဟာစိတ်ကြဝေဒနာစိတ်ဖြစ်စီမှုနဲ့စိတ်ဒဏ်ရာတွေကိုခံစားနေရတယ်လို့ ICRC ရဲ့စစ်တမ်းတစ်စောင်မှဖော်ပြထားပါတယ်။ပဋိပက္ခဒေသတွေမှာစိတ်ဒဏ်ရာတွေနဲ့အသက်အန္တရာယ်ချိန်ချောက်မှုတွေကဒီလိုဝေဒနာတွေကိုရေရှည်ခံစားဖို့ဖြစ်လာရတဲ့အကြောင်းအစီရင်ခံစာမှာသုံးသပ်ထားပါတယ်။စိတ်ကျန်းမာရေးချို့တဲ့နေတဲ့ဝေဒနာရှင်တွေကိုအာဖရိကတိုက်မှာပိုတွေ့ရပြီးတော့အထူးသဖြင့်ပဋိပက္ခတွေဆက်ရှိနေစေဖြစ်တဲ့နိုင်ဂျီးရီးယား၊ဗဟိုအာဖရိကသမ္မတနိုင်ငံ ဘူရွန်ဒီတောင်ဆူဒန်စတဲ့နိုင်ငံတွေမှာဖြစ်တယ်လို့ ICRC ကပြောပါတယ်။ဒီလိုဝေဒနာရှင်တွေဟာလိလူရှုထားတာခံနေရပြီးသူတို့ခံစားနေရတာကိုမကူစားပေးရင်အသက်အန္တရာယ်ရှိတဲ့အထိဖြစ်လာနိုင်တယ်လို့ ICRC ကဖော်ပြထားပါတယ်။ဒါကြောင့်တန်ပေါင်းများစွာသောအဆိုပါပြည်သူတွေခံစားနေရတဲ့စိတ်ကျန်းမာရေးချို့တဲမှုကိုကာကွယ်ကူတာနိုင်ရေးအတွက်စိတ်ပိုင်းလူမှုရေးပိုင်းအရအထောက်ပံ့ပေးကြဖို့ ICRC ကတိုက်တွန်းထားပါရဲ့ရှင်ဒါကြောင့်နေမနေချင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိနေမှမများသတင်းအောင်လို့ပြောပြပေးသွားတာပါရှင်အခုမနေ့ကနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်နာဆင်ရပါမယ်စီးရီးယားအရှေ့မြောက်ပိုင်းမှာတူရကီရဲ့စီးရီးကျူးကျော်တိမ်ပိုက်မှုတွေကျေပြန့်လာတာနဲ့အတူဒေသခံတွေဟာထရက်ကားလှေယာသုံးကားမော်တော်ဆိုင်ကယ်စတာတွေနဲ့ဘေးလွရာကိုအသေးအံထွက်ပြေးနေကြရတာကြောင့်ဒေသရင်းဒုက္ခသည်တွေနဲ့ပြည်လာနေသလိုလူသားချင်းစာနာမှုဆိုင်ရာစိုးရိမ်စရာလည်းတိုးလာနေပါတယ်။တချိန်ကအမေရိကန်ထောက်ပံ့ပေးခဲ့တဲ့ cut တပ်တွေကိုနေဆက်ဒေသကနေရှင်းထုတ်ဖို့တူရကီကမြေပြင်ရောဝေဟင်မှာတုံးပြီးတိုက်ခိုက်နေတာကြောင့်ဒေသရင်းသိမ်းနဲ့ချီတဲ့ဒေသခံတွေအတွက်အနေရဖြစ်လာမှာကိုနိုင်ငံတကာနဲ့ဒေတာရင်းအကူအညီပေးရေးအဖွဲ့တွေကစိုးရိမ်နေကြတာပါဂျော်ဒန်နိုင်ငံအမန်မျိုးကနေပြီးတော့ VOA သတင်းတောက် Dale Gifflet ကပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြမှာပါရှင
်ဆီးရီးယားအရှေ့မြောက်ဒေတာကိုတူရကီကအပြင်းထန်တိုက်ခိုက်လာတာကြောင့်အဲ့ဒီမှာနေထိုင်ကြတဲ့ Kurds တွေ Syrian Christian တွေနဲ့ရေစတိဒေတာကန်တွေဟာအရင်တစ်ခါတုန်းကလိုပဲသူတို့ရဲ့ပစ္စည်းလေးတွေကို plastic အိတ်ကလေးတွေနဲ့ထည့်တနိုင်တပိုင်ထမ်းပို့ပြီးခြေချင်းထွက်ပြေးသူကပြေးထရက်ကားတွေမော်တော်ဆိုင်ကယ်တွေလည်းရသလောက်ထည့်ပြီးပြေးသူကပြေးနေဝရုံးတုံးကားဖြစ်နေကြပါလေလမ်းတွေဟာလည်းထွက်ပြေးလာတဲ့မိသားစုရာပေါင်းများစွာနဲ့ပြည့်ကျန်နေပြီးလုံခြုံမှုရှိဖို့အတွက်သူတို့ကိုယ်တိုင်ဘယ်ကိုသွားရမှန်းမသိဘူးလို့ပြောနေကြတာပါတူရကီရဲ့ထိုးစစ်စတင်လာတဲ့အတွက်ဆီးရီးယားအရှေ့မြောက်ပိုင်းဒေသမှာအရင်က IS စစ်သွေးကြွတွေရဲ့ရင်ဆက်မှုကိုခံရပြီးခဏခဏဥွင့်ရွှေပြောင်းခဲ့ကြရတဲ့ဒေသကနှစ်သန်းလောက်ရဲ့လူနေမှုဘဝတွေအတွက်အထူးစိုးရိမ်ကြောင်း IRC နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကချက်တပရင်းနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမှာ IS စစ်သွေးကြော်ရဲ့တိုက်ခိုက်မှုတွေကြောင့်ဥယျာဉ်ပြောင်းရွှေ့နေထိုင်ကြတဲ့အီရတ်တွေကိုအကူအညီပေးတဲ့ Christian Aid Program, Korean Aguni Bay Season in Losangi, Dohak Ditaga, Catholic Ponoji, Emmanuel Yokanagaro, Syria Shimyopanga, Doka Deriha, Anaga Iran Nangandego, Singan Lamelu, Tumyolin Taja, Viwego Biobari.
Syria Tanangaloma, D. Shimyok Didaha, Nepal Miazwa, Tigay Zone, Yijan Zone Didaba. Simgonsia Bioye. Can John Larole, Susan of Yolin Diavare. Irabagaro, a bit married Jadari Dre, Tindezatrigo, Pumbitama, Dijavare. Jorugaro, Dugadere, Loyen and Wenali Melu Yolin Taraba.
Father Yokana and the child, Ludadin Sanamu, Guni Pedu Rigaro, Turki Tamra, Reset Dayab, Adoan Pure, Turki Nesat Shoka, Bacon Sonsura Dre, Tandia Winnie the Lu, Wele, Wibani Jabare, Duga. Any nest at the shoka, guts to a crayon drene, easily we go mount opi, Syria the Chani Ariga, Sunni Muslim Natana go, Tembo dress, season Nirelo, let your body.
Erdogan, this time targeting all the people.
Ardo Waha, Didchi Maro, a Jabat Mariga Lue, Chaluri Alugo, Uti Losambo Yavare, the Gerole Daha, Luvio Pada Lui, and the Etapion Levo, looked at Muara, the Kuba.
The chain name of a Iran Nanga Albert Ditaga, Guts Dita Sanya Suyagaro, a gulo Turki at Tosejo, Trapi Laduri, Alugo, let can't be near Chatabibu, Lonanjan, Druma, Mashibulu, Biobari, Didn't Impatiati, American Becker, Taupan Pitare, Guts Usone, Syria Democratic, Tau, STF, Tapurigaro, Syria Shimia by Neza Dita Rima, Ludarian Sanamuka, Saila Nanji Shiviatre. Akuni Rebechabu, Nangaga Taiwango, Panja Kevare.
Talking to the Jabja Taravashi, Hong Kong Mara, Democracy, Tansura Santa Piaweriha, Jan, Pete Pego, Duranibi, the Rind out with Zuinle, Yeri, Lechajan Taya, Yajadalu, the Catalima Santa Piaduriga, Goti layout Sogara Mushivare, Yega, the Rind out with Pimatani, the Kisago, Hong Kong Mashi, the Rim Puesiriga, Pitin, Shoshalibi, Dilo Chini Muma, the Rin Yuduri, Nine, Akagwaya, on Jutin, Pinsin Jabu, Titan Tare, Jow, Brian Pedan, people at the Rin Lago, Kunyan Wianga Pia.
UA Mandarin Tana Drinau, Iwaliha, Majadi Miga, Hong Kong, Pipode, Sanapia, Wet Dren, Yanaponzo, Sanapia Duriga, Dizagan, CYE, Long and Cho, Misho Nide, Ningwengo, Drinia Yunangeduba.
I do feel the unfriendly feeling from the police when we are covering the person.
Sanapia, where she then would drink to Iwe, Kama Yeri, Jamago, Melula, Bulube, Kanzayari. Tomorrow, through Lanyang will pay Delu, me.
ဒါမှမဟုတ်ကျမတို့ကဂျာနီသူတွေမဟုတ်ဘူးလို့သူတို့ကထင်နေကြတာပါစနပြဝဲတွင်သတင်းယူနေသူတွေကိုရဲကပြစ်မှတ်ထားနေနေတဲ့ကိစ္စအပေါ်ဟောင်ကောင်အခြေစိုက်သတင်းနောက်အဖွဲ့အစည်းတွေကဖြစ်တင်ရှုတ်ချလိုက်ပါတယ်အဲရစ်ဂွေရှက်ဟာဟောင်ကောင်အခြေစိုက်နိုင်ငံသားသတင်းနောက်များအသိဉာဏ်ဒုက္ခရဖြစ်ပါတယ်
They just don't want journalists sticking their noses in when they're arresting people the way they arrest people can be pretty brutal
ရဲကစနတ်တရလူကိုဖမ်းတဲ့အချိန်မှာသူတို့မျက်နှာကပ်ပြီးတရင်တော်တွေကတရင်ယူတော်မျိုးကိုသူတို့ကြိုက်ကြမှာတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ်လူလူကိုဖမ်းတဲ့ပုံစံကအတော့ကိုအကြမ်းဖက်ပြီးဖမ်းတာပါအဲ့လိုအချိန်မျိုးမှာဓာတ်ပုံရိုက်ခံရတာကိုသူတို့မကြိုက်ကြပါဘူးရုံးရင်းဆန်ကဖြစ်နေတဲ့ဒီပြည်ပခါကိုဘယ်ပေါင်းစုံကနေလွတ်လပ်စွာတရင်ရယူပေါ်ပြနိုင်တဲ့အခွင့်အရေးကိုအကာအ
important because it's so controversial, so divided in the society.
Dilo chene ma polo daw yee ji ba le. Ba lo le so lo chene ri ga shou twei bi nyin bwa dia phit ni lo ba. Lu phwe si cha sei wan kwe ni de atwet aman tia ga da pyatana go phit shin nai ma ba. So lo di tadin naw twei ha tadin ma pho pya ja bu so yin a long go chou mi de aman tia go ti nai ma ma hou ba u.
Aku ro an dia song phit la ni de Hong Kong ma tadin yu ni ja de tadin naw twei be kin long nyon si yee atwet
အစိုးရသတင်းအဖွဲ့အစည်းတွေကလေ့ကျင့်တင်ကြားပေးနေပါတယ်ခင်ဗျာ။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုလိုဟောင်ကောင်မှာဒီမိုကရေစီရေးအတွက်တောင်းဆိုရင်းနဲ့မငြိမ်သက်ဖြစ်နေသလိုပဲအမေရိကန်မှာတော့သမ္မတရွေးကောက်ပွဲနှီးလာတာနဲ့အမျှအာဆမ်းမှုအပြိုင်မှုတွေပြင်းထန်လာနေတာကိုတွေ့ရပါတယ်။သမ္မတထရမ့်ဟာပုဂ္ဂိုလ်ရေးကိုကြိုးစီးပွားအတွက်အာဏာအလွဲသုံးစားလုပ်နေတယ်လို့အစိုးရသ
အမှတ်လွတ်တော်အမှတ်တွေကစုံစမ်းစစ်ဆေးနေကြပါတယ်ဆိုတော့ကိုကျော်ကျော်သိန်းရေအခုနောက်ကဒီအလွတ်တော်ကသမရကိုတရားစွဲဖို့စုံစမ်းနေတဲ့ကြောင်းကိုကျော်ကျော်သိန်းဖတ်နေတာတွေ့မိပါတယ်အဲ့တော့ဘာကြောင့်စုံစမ်းစစ်ဆေးရတယ်လဲဆိုတာကိုရှင်းပြပေးပါလားရှင
်ဟုတ်ကဲ့ပါမောက်ခွန်ကြီးဒီသမရဒေါ်လန်ထရမ့်ကသူ့ရဲ့နိုင်ငံရေးပြန်ပြတ်တူလည်းဖြစ်2010ပြည့်သမရရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေတဲ့သူတွေနဲ့ထိတ်ဆုံးကပြေးနေတယ်ဒုတိယသမရဟောင်းဂျိုးဘိုက်တန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ယူကရိန်းသမရကိုတယ်လီဖုန်းကနေတဆင့်ပြောခဲ့တာကနေပြီးတော့ဒါဟာအခြေခံဥပဒေအရသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်တာဖြစ်နိုင်ခြေရှိတယ်လို့ယူဆပြီးတော့သမရကိုတရားစွဲဆိုဖို့နည်းနည်းလို့ဆိုရင်ကျွန်တော်တို့ impeachment လုပ်ဖို့အောက်လူတော်ကိုထိန်းချုပ်ထားတဲ့ဒီမိုကရက်တွေကစုံစမ်းစစ်ဆေးနေကြတာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီယူကရိန်းသမ္မတကိုအဲ့ဒီလိုပြောတာကသမ္မတကိုအရေးယူနိုင်ခြေရှိတဲ့လှုပ်ရဲလို့ဒီမိုကရက်တွေကဘာကြောင့်ယူဆကြတာလဲ
ဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့တခြားနိုင်ငံတခုကိုအကူအညီတောင်းတာဟာအမေရိကန်ရွေးကောက်ပွဲဒီမှာပြည်ပကဝင်ရောက်ဆွတ်ဖက်တာကိုတားမြစ်ထားတဲ့ရွေးကောက်ပွဲဆိုင်ရာရန်မုံငွေဥပဒေကိုချိုးဖောက်တာဖြစ်နိုင်တယ်လို့ဒီမိုကရက်တွေကပြောနေတာပါအနိုင်ဆုံးအဆင့်ကတော့ဒါဟာအမေရိကန်ရွေးကောက်ပွဲစနစ်ကိုထိခိုက်စေတဲ့အဆင့်လောက်တော့ရောက်တယ်လို့ဒီမိုကရက်တွေကပြောနေပါတယ်
အဲ့တော့ဆိုတော့ဒီပေါ်မှာသမ္မတထရန့်ဘက်ကရောဘယ်လိုများခြေပပြောဆိုတာရှိပါလဲ
သမ္မတကတော့ယူကရိန်းသမ္မတနဲ့သူနဲ့တယ်လီဖုန်းပေါ်မှာစကားပြောရတာတိတ်ကိုပြီးပြည့်စုံကောင်းမွန်တယ်သူဘာမှမဟုတ်တာလုပ်ထားတာမရှိဘူးလို့ပြောနေလို့ပါပဲဒီမိုကရက်တွေဟာပါတီနိုင်ငံရေးပယောဂနဲ့စုံစမ်းစစ်ဆေးနေတာလို့လည်းသမ္မတကဆွဆဲပါတယ်ဒီလက်ရှိအချိန်ထိကတော့အောက်လူတော်ရဲ့စုံစမ်းစစ်ဆေးမှုမှာသမ္မတအင်ဂျီတော်ကပူပေါင်းဆောင်ရွက်တာမျိုးမရှိသေးပါဘူး
ဒါဆိုရင်ဟိုအမေရိကန်လူထုကတော့သမ္မတထရန့်တရားစွဲခံရနိုင်ခြေရှိတဲ့ပုံမှာဘယ်လိုယူဆထားကြလဲ
အမေရိကန်လူထုအနေနဲ့ကတော့ကျွန်တော်တို့စစ်တမ်းတွေကောက်ထားတာရှိပါတယ်တရားစွဲဆိုရေးစုံစမ်းစစ်ဆေးမယ်လို့ကြေညာပြီးတော့ရပိုင်းတွေတွင်းမှာပဲကောက်ယူတဲ့လူထုဘောရာအမြင်စစ်တမ်းတွေအရသမ္မတကိုတရားစွဲပြီးယာရူကဖယ်ရှားဖို့အမေရိကန်မဲဆန္ဒရှင်ထောက်ဝက်လောက်ကထောက်ခံတာတွေ့ရပါတယ်ဒီနှစ်အစောပိုင်းတုန်းကကောက်ယူတဲ့ဒီတရားစွဲဆိုရေးစုံစမ်းစစ်ဆေးမယ်လို့မကြေညာခင်ပေါ့လေဒီနေ့ဆော်ဘိုင်လုံးကကောက်ယူတဲ့လူလူစစ်တမ်းတွေမှာတွေ့ကြရတဲ့အဲ့ဒီအချိန်တုန်းကတရားဆွဲဆိုရေးပေါ်ထောက်ခံမှုတဲ့ဒီနောက်ပိုင်းကောက်ယူတဲ့စစ်တမ်းတွေမှာကတရားဆွဲဆိုရေးပေါ်လူလူထောက်ခံမှုနည်းနည်းပိုပြီးတော့တက်လာနေတာတွေ့ရပါတယ်ကြ။
အဲဒါဆိုရင်လက်ရှိမှာဘယ်အချိန်တွေရောက်နေပြီလဲ
။လက်ရှိမှာကတော့သမရဟာအပြစ်ကျူးလွန်ထားသလားဆိုတော့ ਨੇ ပတ်သက်ပြီးအချက်လက်အထောက်အထားတွေစုဆောင်းဖို့အောက်လူတော်ဒီမိုကရက်တွေကတရားဝင်စပြီးတော့စုံစမ်းစစ်ဆေးနေကြပါပြီ။ဒီကနေ့တစဉ်သမရကိုတရားဆွဲဆိုရေးအောက်လူတော်မှာမဲခွဲဆုံးဖြတ်တဲ့အဆင့်အထိရောက်သွားနိုင်ပါတယ်။သမရကိုတရားဆွဲဆိုရေးတမတ်ပြဋ္ဌာန်းချက်တွေနဲ့ကန့်ညီတယ်ဆိုတဲ့အတိအကျချက်ရဖို့ကတော့အောက်လူတော်အမတ်အများစုတနည်းအားဖြင့်ပြောရရင်အောက်လူတော်အမတ်အစီအတွဲရဲ့90ရာခိုင်နှုန်းကျော်ထောက်ခံဖို့ပဲလိုပါတယ်။အတိအကျမဲဆိုရင်တော့သမရဟာပြစ်မှုကျူးလွန်ထားတယ်ဆိုပြီးတော့အောက်လူတော်ကစွဲချက်တင်လိုက်တဲ့ဒီ indictment ပေါ့လေအဲ့လိုသဘောမျိုးတက်ရောက်သွားမှာပါ။
အဲ့လိုမျိုးအောက်လွတ်တော်ကအတီးပြုတ်လိုက်ပြီးဆိုရင်တော့ဘာဆက်ဖြစ်လာနိုင်လားရှိလဲ
အခြေခံဥပဒေမှာပြဋ္ဌာန်းထားတာအရတော့အောက်လွတ်တော်ကအတီးပြုတ်ပြီးသွားပြီဆိုရင်အထက်လွတ်တော်မှာ trial ပေါ့တရားစစ်ဆေးရပါလိမ့်မယ်ဒီအထက်လွတ်တော်မှာရှိနေတဲ့အထက်လွတ်တော်အမတ်အယောက်တရာကတရားခွင်နေမှာဂျာနာစစ်ဆေးရတဲ့ jury လူကြီးတွေလိုမျိုးတို့ကဂျာနာကြရပါပါဒီအောက်လွတ်တော်ရဲ့ဆွဲချက်တွေဟာသမရကိုယာရုကနေဖယ်ရှားနိုင်လောက်တဲ့အထိလေးနဲ့ခိုင်လုံရဲ့လားဆိုတာဒီအထက်လွတ်တော်အမတ်တွေကမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်အထက်လွတ်တော်အမတ်အရေးအတွက်ရဲ့အရေးအတွက်၃ပုံ၂ပုံကထောက်ခံတယ်။တနည်းအားဖြင့်ဆိုရင်တော့အထက်လွတ်တော်မှာ100ရှိတာဆိုတော့အဲ့ဒီအထက်ကအမတ်68ဦးထောက်ခံရင်ခုနအောက်လွတ်တော်မှာက90ရာခိုင်နှုန်းကျော်ယုံနေတပရောက်ကိုဆွဲချက်တင်လို့ရတယ်။အထက်လွတ်တော်မှာကတော့သူကအရေးယူတဲ့အဆင့်ဆိုတဲ့အခါကျတော့အမတ်100တဲက68ဦးထောက်ခံမှပဲတပရောက်ကိုယာရုကနေဖယ်ရှားနိုင်မှာပါ။လက်ရှိမှာကတော့ဒီအထက်လွတ်တော်မှာ Republican Party ကအမတ်100အများစု53နေရာရထားပါတယ်။ဒီမိုကရက်ပါတီကတော့အမတ်နေရာ48နေရာပဲရထားပါတယ
်။ဒါမျိုးပေါ့နော်။ဟိုအရင်ကသမ္မတတွေထဲမှာရောတရားစွဲခံရဘူးတဲ့လူရောရှိတာရှိတယ်လို့ကြားလာရှင်
။ဟုတ်ကဲ့ရှိဘူးပါတယ်။သမ္မတ2ယောက်တရားစွဲခံရဘူးပါတယ်။1868ခုနှစ်ကအန်ဒရူးဂျွန်ဆန်1998ခုနှစ်ကဘီလ်ကလင်တန်တို့ဖြစ်ပါတယ်။အဲသူတို့နဲ့ပတ်သက်ပြီးတော့အဲ့ဒီအချိန်သက်ဆိုင်ရာအချိန်တွေမှာပေါ့လေအထက်လူတော်မှာတရားစစ်ဆေးတဲ့အခါကျတော့သူတို့နှစ်ယောက်စလုံးနဲ့ပတ်သက်ပြီးတော့အပြစ်မရှိဘူးလို့အထက်လူတော်ကဆုံးဖြတ်တာကြောင့်သူတို့တွေသူတို့သမရသက်ဆိုင်ရာသမရတက်တန်းတွေကုန်တဲ့အထိသမရတွေဆက်လုပ်သွားခဲ့ကြပါတယ်။ဒီသမရရစ်ချတ်နစ်ဆန်လက်ထက်တုန်းကတော့1984ခုနှစ်မှာအောက်လူတော်ကသူ့ကိုတရားစွဲဆိုဖို့အခုလိုမျိုးပဲပေါ့လေ။သူ့ကိုတရားစွဲဆိုဖို့စပြီးတော့လုပ်တဲ့အချိန်သူက Republican Party ကသမရအဲ့တော့ဆိုတော့လွတ်တော်မှာရှိနေတဲ့ Republican ခေါင်းဆောင်တွေကသူ့ကိုပြောပါတယ်။အထက်လွတ်တော်မှာသာတရားစစ်ဆေးတဲ့အဆင့်ရောက်ရင်သမရတော့အဲ့ဒီစစ်ဆေးတာကနေလွတ်မှာမဟုတ်ဘူး။တနည်းအားဖြင့်သူအပြစ်ကျမှာပဲပေါ့လေ။အဲ့လိုသမရကိုပြောတဲ့အခါကျတော့သမရနစ်ဆန်ကအဲ့ဒီအချိန်ကယာရူကနေကိုယ်သဘောနဲ့ကိုနှုတ်ထွက်သွားခဲ့ပါတယ်ခေါ့ခွန်ကြီ
းဟုတ်ကဲ့ကိုကျော်သိန်းရေအခုလိုပြည့်စုံရှင်းပြတာကျေးဇူးတင်ပါတယ်ရှင်အခုစာပေဆိုင်ရာနိုဘယ်ဆုရှင်နေ့အကြောင်းဘက်ကိုဆက်ပါဦးမယ် 2019ခုနှစ်စာပေဆိုင်ရာနိုဘယ်ဆုကိုဩစတြေးလျနိုင်ငံကစာရေးဆရာပီတာဟက်နဲ့2019ခုနှစ်အတွက်ပိုလန်နိုင်ငံသူစာရေးဆရာမှာအိုဂလာဒုကာချုပ်တို့ရသွားကြပါတယ်အခုလိုစုချင်းနှင့်ခါရတာပေါ်မှာသူတို့နှစ်ဦးရဲ့တုံ့ပြန်ပြောကြားချက်တွေကိုဦးကျော်စံသားကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုချီးမြှင့်ခံရတဲ့ပီတာဟန့်ကသူ့ကိုဒီဆုချီးမြှင့်ဖို့ဆုံးဖြတ်ချက်ချမှတ်လိုက်တာဟာရရင်နဲ့ဆုံးဖြတ်ချက်တရားဖြစ်တယ်လို့ဆွီဒင်ပညာရှင်ဖွဲ့ကိုချီးကျူးပြောကြားလိုက်ပါတယ်။သူကဆာဗီးယားနိုင်ငံဟာဘော်ကန်စစ်ပွဲအတွင်းမှာစားကောင်ဖြစ်ခဲ့ရတယ်လို့ပုံဖော်ရေးသားခဲ့ပြီးဘော့စနီးယားမွတ်စလင်တွေပေါ်ဂျီနိုဆိုက်လို့ခေါ် Weben took charging Kangaya Puzu Chepare. Sweden Pinyasin Puero, Zakunse Chamin Sibi Peter Peter Hansk, Ha. Junting that ye Fene, Luzaria Dwejungu, Nanansa Susan Pujutare, Sangbari, Wuturi, Jazadri Yizagare, Lupoviatawa. Austria Nanga, Carinthia Ne Zadi, Hink Ha. Dudia Kawasi, B. Uyoba Masa, B. Oza, Chizong, Dera Tu, Bawin Pitelo, Sujawale. Through the Suchiminian Kara, Fia Adre, and Ozzy Mirello, Bari Mio, Sinjibunga, Su Ingo, the Rinaldi, Toya, Mimianeka, Gulu, Sapi Gavare.
I'm not a winner, huh? So.
You're not a winner?
No, they chose my work, but I'm not, my nature is not the nature of a winner. But always they say,
ကျွန်တော်ဟာအနိုင်ရသူဝင်တာတယောက်မဟုတ်ပါဘူးသူတို့ကကျွန်တော်စာအုပ်ကိုရွေးချယ်ကြပါတယ်ဒါပေမဲ့ကျွန်တော်ဟာပင်ကိုတဘာဝအရာအောင်နိုင်သူမဟုတ်ပါဘူးဒါမှမဟုတ်သူတို့ကကျွန်တော်ကိုနိုဘယ်ဆုရရှိသွားတယ်လို့ဆိုပါတယ်ဒီအတုံးလုံးကိုကျွန်တော်မကြိုက်ပါဘူး
Yeah, it's a kind of I feel a strange kind of freedom, I don't know. But freedom and
လွတ်လပ်မှုအစ်စ်တမျိုးကိုခံစားရပါတယ်ဘလို့မျိုးလဲတော့မသိပါဘူးကျွန်တော်ဟာအပြစ်မဲ့သူတယောက်ဖြစ်သွားတယ်လို့လွတ်လပ်မှုတမျိုးပါဒါဟာမှန်တယ်လို့မထင်ပါဘူးခင်ဗျားရဲ့ခံစားချက်ကိုလည်းပြောပါအောင်လို့ပြောရခါမှာတော့သူကအခုလိုပြန်ပြောပါတယ်
Monsieur, je ne peux pas vous le montrer avec la caméra, l'appareil photo, c'est difficile d'être. ကျွန်တော်ပြောမလားဆိုတာကျွန်တော်သေချာမသိပါဘူးစိတ်လှုပ်ရှားပါတယ်ဒါပေမဲ့ဒီခံစားမှုကိုကင်မရာနဲ့ဓာတ်ပုံတွေနဲ့မပြနိုင်ပါဘူး
တရုတ်ဆောင်တွေပဲလုတ်ပြတတ်တာပါပြီးခဲ့တဲ့နှစ်ကမချီမြှင့်ဖြစ်ခဲ့တဲ့2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုရရှိသူကတော့ပိုလန်နိုင်ငံသူအသက်59ခုနှစ်အရွယ်အော်ဂါတိုဂါချုခ်ဖြစ်ပါတယ်သူရဲ့ပိုလန်နိုင်ငံသားတွေမှာတော့ကမ္ဘာကြီးကိုပြောစရာတချို့ရှိနေတယ်လို့သူကဆိုပါတယ်ဥရောပအလဲပိုင်းနိုင်ငံတစ်ခုကလူတယောက်ကိုဒီဆုချီးမြှင့်တာဟာလည်းပဲအင်တန်ထူးဆန်းပြီးမယုံက ဒီကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကိုမင်းမြန်တဲ့အခါမှာသူကအခုလိုပြောကြခဲ့ပါတယ်။
I know that I am quite good writer, but I never thought in my life that I want this kind of
ကျွန်မစာရေးဆရာကောင်းတယောက်ဆိုတာကျွန်မသိပါတယ်။ဒါပေမဲ့ဒီလိုစုမျိုးကိုရရှိလိမ့်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူး။အခုတော့ကျွန်မထင်တာကိုကြောင်းပြရတော့မှာပါ
။ဆက်လက်ပြီးတော့
All those problems with democracy in my country, we still have something to
ကျမတို့နိုင်ငံမှာဒီမိုကရေစီအတွက်ပြဿနာတွေရှိနေပေမဲ့ကျမတို့ကဘာကိုပြောပြစရာတွေရှိနေစေဖြစ်ပါတယ်။ကျမတို့မှာအင်မတန်အခြေခံတဲ့စာပေရှိပါတယ်။ခိုင်မာတဲ့ယဉ်ကျေးမှုရှိပါတယ်။ကျမဟာဥရောပအလဲပိုင်းပိုလန်နိုင်ငံရဲ့ဒီလိုကြီးမားတဲ့စွမ်းအားတွေကအစိတ်ပိုင်းတစ်ခုပါ
။ဆက်လက်ပြီးတော့သူ့ရဲ့စာပေရေးသားခြင်းကိုသူဆွေးလူခြင်းနဲ့နိုင်ရှင်ပြီးတော့အခုလိုဖြောကြခဲ့ပါတယ
်။ It makes me alive. It is something connected with my body.
စာရေးခြင်းဟာကျမကိုအသက်ရှင်နေစေပါတယ်။ဒါဟာကျမခန္ဓာကိုယ်ရဲ့အစိတ်ပိုင်းတစ်ခုပါလူတွေသူများကိုတွေးလူတူလိုပါပဲကျမအဖို့လဲဒီလိုပါပဲကျမရဲ့စကားတွေအတွေးတွေမရှိပဲမနေနိုင်ပါဘူးကောင်းမကောင်းစာဖတ်သူတွေဆုံးဖြတ်ကြပါလိမ့်မယ
်နိုဘယ်ဆုချီးမြှင့်တဲ့အခမ်းအနားကိုဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့မှာလာမယ့်ဒီဇင်ဘာ10ရက်ကျရင်ကျင်းပမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 92m 30, 40, 48အပြင် ဒုတိယနိုင်ငံဘက်မှာဆိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာဆိုင်းလက်မီတာ190ကပါဆိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ခါတောက်ကြနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။အခုဒုတိယပိုင်းမှာအီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနှာစင်လေ့လာနိုင်ပြီးကျမ်းမာရေးခန္ဓာမှာနှာစင်ကြရမှာကတော
့မျက်စိနဲ့ကောင်းတဲ့သိအောင်ဆိုင်ပြီးတော့ဥပဒေချင်းတစ်ခုထဲမှာကြာရင်ဒီလိုပေါ့နော်။အဲနှစ်ကတော့ကောင်းငါရည်ဒီလိုပဲကိုယ်ရည်လက်တွေကလည်းသူရှာမှုကနေသွားတယ်အကြောင်း
အကျော်တက်ယောဂတွေအကြောင်းကိုအယုအကျော်အစ်အထုကုသမားတော်ဒေါက်တာချစ်ဆိုးရဲ့ပြောပြချင်တဲ့အတူထုတ်လွှင့်ပေးသွားမှာပါနောက်ပိုင်းမှာတိုင်းရင်သတင်းလွှာကိုလည်းနားဆင်ရပါမယ်ရှင်အခုရေစုံတော့ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုနားဆင်လေ့လာနိုင်ပါပြီရှင
်ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Tip of the iceberg.
ဖြစ်ပါတယ်။ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့သခိုက်ထုံးရဲ့ဓာတ်ရိုက်ဒေးတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့။ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးတင်မောတွေအတွက်အန္တရာယ်ပါ။ကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံတင်မောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုခြိပူးကြမှာပါ။အဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုကျောင်းကိုသွားပြီးဒုတ်နဲ့ထိုးမိတယ်လို့အစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့ညပတ်တဲ့လို့ George Bush ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်ကြတဲ့တပုံကြီးကြံနေသေးတယ်ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါလေဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။တလလဒန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ American Style Indian 3 English သင်ခန်းစာကိုနားဆင်ကြရတာပါရှင်။
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်သားတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA ရဲ့တောက်ကြနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတော့မှာပါ။ဒီတစ်ပတ်မှာတော့အကျော်တက်ယောဂအပိုင်း1ကိုသိကြရမှာဖြစ်ပါတယ်။ဇကျော်တက်တာအပါဝင်အကျော်တက်ယောဂဟာအဖြစ်များသလိုကြားမမရွေးအရွယ်မရွေးဖြစ်နိုင်ပါတယ်။အကျော်တွေဘာကြောင့်တက်ရတာလဲအခုခေတ်မှာအကျော်တက်ယောဂအဖြစ်များလာတာကရောဘာကြောင့်လဲယောဂလက္ခဏာတွေနဲ့ကွယ်နည်းတွေအကြောင်းကိုဆေးတက္ကသိုလ်တင်အယုအကျော်အစစ်ဆေးပညာဌာနပါမောက္ခဌာနမှုအထူးကုဆရာဝန်ဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင
်ဟုတ်ကဲ့ယောဂအစစ်ချစ်စိုးဆရာဝန်ကြီးပါမောက္ခဌာနချစ်စိုးခင်ဗျာကျွန်တော်တို့အကျော်တက်ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး။
ကျော်တက်ယောဂါကလေပမာပြမှာအဖြစ်များတယ်လို့ခေါ်ရမှာပေါ့နော်။ဖြစ်များတယ်ဆိုတာမှာဘုရားတိတိကပြောခဲ့တဲ့လိဝိနာရီထဲတော်မှာပိုဖြစ်များတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့လည်လာတဲ့နေရာဆိုရင်ဒီယူကျော်ဌာနကိုလာကြတဲ့လူများကြီးအဲမှာဒုတိယမှာ40လောက်ပါဒီကျော်တက်ယောဂါလက္ခဏာတွေပါပြောပြောရှိနေတယ်ကျိုးကားရလေတကယ်ကိုလာကလေးကကြိုက်တာခဲတာအကျော်တက်တာနဲ့အကျော်တက်ယောဂသက်သက်ပေါ့လေကျိုးကားရလေအချိန်ကတော့တူလေးပဲနာလို့ရေးပြလေးပဲနာလို့ရှိတယ်အဲ့ပုံမှာမှယောဂတစ်ခုခုကြားလာတဲ့အခါမှာထပ်ပြီးတော့အကျော်တက်ယောဂကတွေ့လာလည်းရှိတယ်အဲ့တော့အားလုံးပေါင်းလို့ရှိရင်လာကလေးလူတွေမှာတရားမှ40လောက်ကအကျော်တက်ယောဂရှိတယ်လို့ပြောနေတာ
ဟုတ်ကဲ့ဆရာအဲ့တော့ဒီအကျော်တက်ယောဂကဘလို့အရွယ်ဒီမှာအဖြစ်များတာပါရှိလားဆရာ
ကျော်တက်ယောဂါကအရွယ်မကြီးတော့ဖြစ်တတ်တာပေါ့နော်။တချို့တွေလည်းကလေးငယ်လေးတွေလည်းဖြစ်တယ်။တချို့လူကြီးပိုင်းတွေလည်းဖြစ်တယ်။တချို့လူကြီးပိုင်းတွေလည်းဖြစ်တယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီကျော်တက်ယောဂါကဘာကြောင့်အဓိကဖြစ်ရလဲဆရာကြီး။
အဓိကကတော့နေထိုင်ကြောင့်ပေါ့လေ။လူတွေရဲ့လူငယ်မှုပုံစံပြောင်းလာလို့လည်းပါပါတယ်။လူပြောင်းလာတဲ့ဆိုတဲ့အခါကျတော့ဘူးခေတ်ကဟိုရင်းလို့မဟုတ်တော့ဘဲနဲ့လှူရှားသွားတာမျိုးကိုယ်လေးလူချမ်းမှုနေသွားတာပေါ့။ဒီဖက်ကတော့ Facebook ကြီးတော့ခေါင်းကြီးကငိုက်ပြီးတော့မှကြာနေတဲ့ချိန်ကြာလာတဲ့စက်တဲ့နေ့ညနေလောက်မလုပ်ခွင့်နဲ့ညီနေတဲ့ချိန်ကြာလာတာရှိတယ်။ဆက်ဖက်ကျတော့လေကျောင်းသွားတယ်၊ဖြူရှင်သွားတယ်နဲ့ကလေးတွေကိုယ်နဲ့ကလည်းကစားချိန်မရှိတော့ဘူး။ရုံးငယ်တော့ဆိုလို့ရှိရင်မုတ်စားလို့ရတော့မှတစ်ခါတည်းဝဲလောက်တော့ချူတဲ့အောင်ကစားလိုက်ကြတယ်။ဘုရားကလေးတွေကတော့မုတ်စားလို့လည်းထိုင်ပြီးတော့စာပါ Facebook ကြီးလုပ်ခွင့်နေကြပါတယ်။နောက်ကျတော့ဒီတုန်းကတော့ညနေကျောင်းစင်းပြီဆိုလေရပြီးတော့လမ်းမော်ဆွဲပြီးတော့ပြေးတော့တာပဲ။ဘလုံးကံပဲထူစီးလို့ပဲပေါ့နော်။ကိုကြီးကတော့ညနေပြန်ရောက်ရင်လည်းကျူရင်တက်နေရတာလည်းပဲတခါအားရပါလှူရှာမှုမရှိပြန်အဲ့တော့လှူရှာမှုနေလို့လည်းပါတယ်ဆက်ကကြတော့လည်းညင်ပြီးတော့မှခေါင်းကြီးကတောင့်ရလည်းပါတယ်နောက်တတိယတစ်ခုကကြတော့ပါလဲဆိုတော့အိတ်ခင်ခါးချင်းပါတော့ပုံမှန်အပြင်လူကအိတ်လို့ရှိရင်ည9နာရီ10နာရီလောက်အိတ်တယ်ဆိုရင်မနေ့က9နာရီ6နာရီလောက်ထားတယ်ဆိုတာပုံမှန်ပေါ့ဘူးခေကြတော့ဒါရညအိတ်ခင်ကတော့ကြာသွားတယ်10နာရီ7နာရီဒါရီ10နာရီလောက်မှအိတ်တယ်ဘယ်နေရလဲကျောင်းနိုင်ပေါ်နိုင်ထားပဲတဲ့အဲဒီချို9နိုင်လောက်မှတားလဲရှိတယ်။အဲခါကျတော့ခန္ဓာကိုယ်ထဲမှာကဒီဘဝနေရှိတယ်အိပ်စက်မှုတည်နေခန္ဓာကိုယ်ထဲမှာသွားနေတဲ့အချိန်မှာကိုကအိပ်တဲ့ချိန်ကအဲ့ဒါနဲ့လွဲသွားတာ။ဘာလို့လွဲလဲဆိုတော့ဒီအကြာကြီးစီးတော့ check လိုက်ဖြစ်တယ်ခွာမယ်။အဲလိုမျိုးဖြစ်ပြီးတော့ခန္ဓာကိုယ်နေ့တိုင်းဖြစ်နေတဲ့အခါကျတော့ဒီမှာအကျိုးတွေကတောင်းပြန်ကုန်တာပေါ့
။ဟုတ်ကဲ့ဆရာကြီးအခုလိုဒီဖြစ်ရတဲ့အကြောင်းကိုသိထားတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားအတွက်ဆရာကြီးဘယ်လိုအကြံပေးတယ
်။အဝင်နေနေဒီသာတော့ကိုကပြောသူပဲဖြစ်တာက၃မျိုးရှိတယ်။ဒီကတော့မျက်စိနဲ့ကောင်းတဲ့တိတ်အောင်ဆိုင်ပြီးတော့ဥပ္ပိရှင်တစ်ခုထဲမှာကြာနေတယ်လို့ပေါ့နော်။အဲနှစ်ကတော့ကောင်းကရည်ရွယ်လို့ပဲကိုယ်ရည်လက်ကြီးကလည်းလှူရှာမှုကနေသွားတယ်အဲကြောင့်ဖြစ်တယ်။အဲ၃ကတော့အချိန်မပါဘူး။အဲဒီဆုံးမှုကိုရောင်းရထားမှာပေါ့နော်။အဲတော့ကိုကသာမကြည့်မနေရကြည့်မယ်ဘုံမကင်မရကင်မယ်ဆိုရင်ဇက်ကိုခန္ဓာကိုယ်ပေါ်မှာတိတိလေးမြင်းမြောက်နေတာနေရာမှာပေါ့နော်ဆဲလိမုတ်ပဲနဲ့ခေါင်းကရှေ့ငိုက်နေတယ်လို့နောက်ကိုလန်တယ်လို့ဆိုလို့ရှိရင်ဒါကြီးအာရုံရိုးတွေကသူရတဲ့ပုံပြီးလှုပ်လို့ရတယ် ဲကမှာသူကနာတာပေါ့နော်အဲနောက်တစ်ခုကတော့ထိုင်ရလောက်ဆိုကြီးတနေ့ရောထိုင်လာလို့ရှိရင်ရောရည်တင်းတာပေါ့အဲကြောင့်တနေ့ရောက်ထိုင်ပြီးလို့ရှိရင်ပူစားဒီတာလမ်းလေးပါလေးလျှောက်ပြီးအဲလှုပ်လှုပ်ပြီးမယ်နောက်ညနေပိုင်းဆိုလို့ရှိရင်လည်းဒီနေ့ကြီးရုံးစင်းပြီးစောင်းစင်းပြီးဆိုလို့ရှိရင်လည်းနိုင်ဝတ်တနေ့ရောက်တော့လှုပ်ရှားမှုလေးလုပ်ပြီးမယ်ဆိုလို့ရှိရင်ဒါကြောရည်ပြေလျော့သွားပေါ့နော်အဲဒါကဒီရှိုးကနီးလေးမှာစမီလောက်ပြည့်ပြည့်အခြေယူပြီးတော့ချွေးထွက်အောင်ခုံပေါက်လုပ်ရှာအကိုလေးလေးကျင်ကလုပ်ပြီးမယ်ဆိုရင်ဒါလေးကိုကောက်ဝင်နိုင်တာပေါ့။အဲနောက်တစ်ခုကတော့တတိယတစ်ခုကတော့ဒီအချိန်မှန်မှုပေါ့နော်။အချိန်မှန်မှုဆိုတဲ့အခါကျတော့ဒီညနေအောင်ပြည့်မနေပဲနဲ့အလုံးလုံး7နာရီ7နာရီလောက်ဆိုရင်အေးဖို့လိုတာပေါ့နော်။အဲအချိန်လည်းအနည်းဆုံးတော့6နာရီ8နာရီလောက်တော့ပြေဖို့လိုတယ်။ကျောင်းကနေနေသွားပြီဆိုတော့ဒီလိုကြိုးတွေကတက်တော့မှာပဲဒီကလောက်ပဲ။ခေါင်းနိုင်နောက်ပြေးနိုင်နေအဲ့ဒါဒီနိုင်လောက်အေးပြီးတော့မဲ့ကို9နိုင်6နိုင်ထားမယ်ဆိုရင်ဒါအတူတည်းအစ်လိုဆုံးချိန်ပေးတာပါနော်။အဲ့တော့သူကညနေအောင်စာကြည့်တယ်ဒါမှမဟုတ်လျှောက်လေလို့ဒီနိုင်လောက်မှအေးပြီးတော့မဲ့ကို9နိုင်လောက်မှထားမယ်ဆိုရင်ဒါကရိုးရိုးယောဂါကိုဖြစ်စေတယ်။ဒီလိုကောင်းဝဲဖို့ဆိုလို့ရှိရင်ညအောင်10နိုင်10နိုင်ကြအေးမဲ့ကိုလည်း6နိုင်နဲ့9နိုင်ကြထားအဲဒါဆိုရင်ကာဝေးပြီးသားဖြစ်သွားတာပေါ့နော်တစ်ခါတော့လေစိတ်ကိုအေးထားဖို့လိုတာပေါ့ဒီစိတ်ကပူရတဲ့လူတွေဆိုလို့ရင်လည်းဘလူးပဲနေနေဘလူးပဲအေးအေးငါကြိုးရတက်လာအဲစိတ်အေးအောင်ဆိုလို့ရင်တော့ဒီတရားစာပဋ္ဌာရုပ်ကမ္ဘာထိုင်နေတဲ့လူတွေရဲ့လူဆိုရင်တော့တောင်းတော့ကြောမတက်အောင်ကာဝေးပဲလို့ယူ
တာဟုတ်ကဲ့ဆရာအဲ့တော့ဒီယောဂဖြစ်လာပြီဆိုရင်ဆရာကြီးဆုံးဖြတ်နိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာ
ဒီဆုံးဖြတ်နိုင်မှုကလွယ်တယ်လေပြောလို့ရလို့နည်းနည်းခက်တယ်လေပြောလို့ရတယ်လွယ်တယ်ကဘာလဲဆိုတော့ဒီကျိုးတဲ့ယောဂမှာနာရကသိချာမေးကြည့်လို့ရင်သူကဝိပဿနာလိုမျိုးအစ်စ်တီပေါ်မှာမဟုတ်ဘူးသူကကျောဒီမှာပေါ့နော်ကျွတ်သားတွေပေါ်မှာဖြစ်တယ်အဲဒါတုန်းကတော့သူကလက်တွေခြေောက်တွေခိုက်တယ်လို့ပြောတာသိချာမေးပြီးတော့မှဒီလက်ကဝိတုတောင်စလို့မဟုတ်ပဲနဲ့လက်ပြန်တို့လက်မောင်းတို့လို့ကျွတ်သားတွေပေါ်မှာနာတာပေါ့လေအဲဒုတိယတစ်ချက်ကတော့သူကနားရဲဆိုတဲ့နေရာမှာအစားတုန်းကတော့လက်လူပြောမယ်ဒီစားလိုက်ပြီးလဲလို့ရှိရင်လက်လဲနားတယ်သမောင်းလဲနားတယ်အခုံးတစ်ခွက်ကလဲနားတယ်လက်ပြင်းတစ်ခုရလဲနားတယ်စကြောကလဲတက်တယ်ခန္ဓာပတိမရလဲနားတယ်ခြေလုံးကရလဲကြိုက်တယ်နားတဲ့နေရာကြီးကဆေးဘူးဖြစ်ပေါ်သွားတယ်အဲဒါဆိုရင်တော့သူက diffuse pain လို့လဲပေါ့လေနားကြီးတဲ့နေရာကြီးကတနည်းအားဖြင့်အသက်ဆက်မမများဘူးကြည့်ကြကြောအကုန်လုံးလို့လိုက်နေတယ်ဆိုတာကျိုးရည်ယောဂဖြစ်ပုံများလေးဘက်နာကြတော့အလုံးလုံးနိုင်လေးခု၅ခု၆ခုလောက်ပဲနားတယ်တချို့တစ်ခက်နာလို့လည်းခေါ်ရဲကောက်တူကြည့်ပေါင်းကြတဲ့နေရာနေရာပဲနားတယ်အကျိုးရည်ယောဂကြတော့ဆိုတာ၁၀ခုနဲ့အထက်နားတဲ့နေရာလေးများတယ်ပေါ့နော်အဲ့ဒါလေးကဆိုလို့ရှိရင်ကကျိုးရည်ယောဂလို့ပြောဖို့လိုရပါလိမ့
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေကန္တာကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးနားဆင်ကြရတဲ့တိုင်းရင်သတင်းလောကန္တာကိုတော့နေဇတ်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြည့်ဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းတိမ်ကြီးမြို့ထဲမှာ TNL နဲ့အစိုးရတပ်တို့ပစ်ခတ်မှုဖြစ်ပွားခဲ့လို့ဒေသခံပြည်သူတွေနဲ့အစိုးရတပ်မတော်သားတို့တိုက်စုံတန်းရရရှိခဲ့ပါတယ်။ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံနေရတဲ့မြောက်ဦးမြို့နယ်လက်ကကြေးရွာက22ဦးကိုရုံးထုတ်ဆစ်ဆီးခဲ့တယ်ဆိုတာနဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရတပ်မတော်တို့ပနမအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးရမှာကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတိမ်နီမြို့နယ်ထဲမှာ TNLA နဲ့အစိုးရတပ်တို့ပစ်ခတ်မှုဖြစ်ပွားခဲ့လို့တရခန့်လူထုခဏဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရတပ်မတော်သား3ဦးကြဆုံး10ဦးထက်မနည်းဒဏ်ရာရရှိခဲ့ကြပါတယ်အောက်တိုဘာလ9ရက်နေ့မှာပစ်ခတ်မှုဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေပါပစ်ခတ်ခဲ့လို့တိမ်နီရက်ွက်1နဲ့2ကနေအိမ်6လုံး T ဖြစ်ခဲ့ပျက်စီးခဲ့ပါတယ်လက်ရှိမှာတော့အစရတက်ရဲ့ဒဏ်ရာရတတားတွေကိုတပ်တွင်းကိုယူဆောင်သွားပြီးဒဏ်ရာရလူထုခုနှစ်ဦးကိုတော့တိမ်နီစေးုံကိုအမျိုးသားငါးဦးနဲ့ဒဏ်ရာခွဲစိတ်ဖို့လိုအပ်တဲ့အမျိုးသမီးနှစ်ဦးကိုတော့လာရှိုးစေးုံကိုပို့ဆောင်ထားကြောင်းတိမ်နီမျိုးပြည်သူ့လူတော်ကိုယ်စားလှယ်ဆိုင်ဦးခမ်းကပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကို
လက်ရှိမှာအောက်ချုပ်ရေးပိုင်းနဲ့ရှမ်းပြည်နယ်အစိုးရတို့ပူးပေါင်းပြီးတယောက်ချက်တသိန်းစီစေကူတာစေကူညီထောက်ပံ့ထားတယ်လို့သိရပါတယ်။ဒီကိန်းလက်နက်ကိုင်အေအေနဲ့ဆက်ဆက်တယ်လို့တန်တရားနဲ့6လနီးပါးကြာဖမ်းဆီးသိမ်းသိမ်းစစ်ဆေးခံနေရတဲ့မြောက်ဦးမြို့နယ်လက်ကရွာသား22ဦးကိုစစ်တွေခရံတရားရုံးမှာအော်တိုဘာလ၈ရက်နေ့ကရုံးထုတ်စစ်ဆေးခဲ့ပါတယ်။ဖမ်းဆီးခံရတဲ့သူတွေကိုအ Sabi, the Choma, Mutukune Jinsan, the other Lu, the Chogaro, Munuku Luna Jinsan, Nijayarawa. Aladu of the Wala Korea Nigale, in a Sasa Lu, Tandiana Panzi Kaniare, Yeta Mune, Chow Tanga, Rachaugo, Situ Kian Yoma, Yonto Kedalo, Ria Nigale, Ponujo, Mipo, Sara Muneriga, Tandiana Panzi Kayatu, Sanga Ule, Yonto Kebare. You can be Nema, you can't tato in Suya Setaja, Selaja, Chipwane, that type of way. Ayata, Tia Tonsejo, Tandiana, Panzi, Kanya, Vipidello, Ayapa, Hosiriga, Tokian, Chaya, Tiavare.
Ninganasis, Yakapiane, the Gansi, into Lota, Kami, Pari, Pitti, Mutine, Tatuin, Yeta, Tara, Machida, Pissin, Rene, Batabi, Autobalaconi, and Niga, Jemare, Mumbine, Luto, Siwema, Luto, Gosalet, U, Mimian Chaco, Lawaga, Wunji, Machimangan, Josu, Retro, Mumbine, Luto, Okatagani, Mekungo, Lilisaza, Pija, Pepo, Wunjigo, the deep, Bekevare. Bibana Basilonia, Mapondema, Bawinche, Machida, Lumio, Amigo, Tadamiria, Mapondema, Ted Twin Tara, Mayuan Mukte, Janet Jensen, Bepo, Luate, Etre, Wunji, Nene, Lilina Net, Janet, Pija, Bethinello, the Tom Mune, Dine, Ludo, Gozale, Dog, and Kain Lega, Dimja, Kerava, Mundine, Soya, Puewin, Louis, Mujija, Yene, Lusa, and Yemi, Wunji, Pilare, Utome, Anga, Tanaga, Marala,
ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နမိတ်ကိုထောင်၉၃၈ခုနှစ်အင်္ဂလိပ်ခေတ်ကပြည်ထောင်ရေးကထုတ်ပြန်တဲ့ပြန်နှံကိုအခြေခံပြီးနယ်နမိတ်ကြောက်တိုင်မှာပြန်လည်စိုက်ထူသွားမယ်လို့ချင်းပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့တည်တော်ဝင်ကြီးဦးမန်ဟန်တာကပြောပါရယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နမိတ်မှတ်တိုင်များငကူမူလနေရာမှာပြန်လည်စိုက်ထူနိုင်ရင်းနဲ့ပတ်သက်ပြီးတော့ချင်း
ပြည်မှာအော်တိုဘာလ9ရက်နေ့ကတနတ်နဲ့ပြစ်ခတ်လှုပ်ကြံခံရပြီးတေဆုံးခဲ့ပါတယ်လှုပ်ကြံခံရသူကတော့ဒီကေပီကိုတုံညာကိုတိုက်ရင်ကလေးဆက်ကိုနှစ်အရွယ်တိုက်ရင်မှုဖြစ်ပြီးနေအိမ်မှာရှိနေစဉ်ညပိုင်းအချိန်မှာအမည်မသိတနတ်တမားကတနတ်ငယ်နဲ့ဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်တေဆုံးသွားခဲ့တာပါအဆိုပါပြစ်ခတ်လှုပ်ကြံသူတနတ်တမားကိုလက်ရှိအချိန်ကော့ကရီမြို့မှာရဲစခန်းမှ PA ကော့ဂရိတ်ဆက်ဆံရေးရုံးကသိရပါဗျာ
။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့အစိုးရတမတော်တို့ပနမအပြစ်ရဲ့စာချုပ် bilateral လက်မှတ်ရေးထိုးရမှာအဓိကအခက်အခဲကတော့တက်နေရာချထားရေးကိစ္စနဲ့ပဋိပက္ခဖြည့်ရှင်းရမှာဂျာနေစောင့်ကြည့်မဲ့အဖွဲ့ဖွဲ့စည်းရေးလိုအပ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်။ဒီအချိန်ကိုအမိကနေစုစည်းထားပြီးနိုင်ငံရေးကနေတင်ဆက်ပေးချပါတယ
်။အစိုးရတမတော်နဲ့တိုင်းဒေသနဲ့ကန်အဖွဲ့တွေကြားပဋိပက္ခဖြည့်ရှင်းကြရမှာဂျန်နေဆောက်ကြည့်ရမယ့်အဖွဲ့ရှိဖို့လိုအပ်တယ်လို့ကမ်းပလောင်မျိုးရာလူမျိုးရေးတမတော်တီးအနယ်လေးသတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူမိုင်းအကျော်ကအခုလိုပြောပါတယ်
။သူပြောတယ်အချက်နဲ့ချက်ပေါ်လာတပည့်ဆိုင်ရာအချက်အနေဒီတပည့်ကြောင့်ဖြည့်ရှင်းအဖွဲ့ဝင်လာဒီပြည်နယ်ကပါဝင်ပြီးကိစ္စရယ်အတော့ဒီကနေ့ကြာဒီအခုလမထူပြီးတော့ဖွဲ့ရလက်ရှိရအပြင်းမဆန်တဲ့အစီအစဉ်ထူမဲ့တက်ဖွဲ့လို့ရှိရအဲ့တော့ဘယ်မှာဒီတက်ဖွဲ့ပြန်ဖြစ်တော့နော်ဈာမှာဘယ်သူကအ
လည်းမဖြစ်ရှင်းမလဲဆိုတော့အဲ့ဒါကမရှိဘူးဖြစ်နေတယ်အဲ့ဒါအကြောင်းမူကျွန်တော်လည်းအဲ့ဒါဒီကျွန်တော်လုပ်ချင်တယ်။ဒါပြင်စိုက်ပွဲတွေဟာတရုတ်မြန်မာနယ်စပ်တစ်လျှောက်ဖြစ်ပွားနေပြီငင်းချရေးလုပ်ငန်းစဉ်တစ်လျှောက်မှာလည်းထထဲဝင်ဝင်လှုပ်ဆောင်နေတဲ့အတွက်အပြည့်ရပြီးပြည်ပကတွေဖြစ်ပေါ်လာရင်ဂျန်နေစောက်ကြီးရေးကော်မတီထဲမှာတရုတ်နိုင်ငံကိုထပ်သွင်းဖို့မဟာမိတ် တင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကအခုလိုပြောပါတယ
်။အဲဒီကတော့လက်မှတ်ထိုးတဲ့ပုံစံမှာအဲကွာရှိရလို့ပြောလို့ရတာပေါ့။ခုနပြောလို့တတ်မတော်အရာကြီးအပိကကျက်ဆေးရလက်မှတ်ထိုးခြင်းလား။ဒီတိုင်းသားတွေကတော့ဘယ်လိုဆိုလဲမထူးချင်တာအဲ့ဒါအဓိကဒီကွာဟာချက်တွေကကျွန်တော်တို့ဘယ်လိုဆိုထူးတယ်ဆိုလို့ရှိရင်တော့ဒီစိတ်ချပီတိုလိုတို့တရားကြောင်းတွေလည်းကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်စိတ်ချပီတိုလိုတို့တရားလည်းခုနေရာကိုပြန်ရမှာဖြစ်ပါတယ်ဒီယာယီပြက်ခါချက်ဆဲလက်မှတ်နဲ့တော့အဲ့ဒါတွေဆက်လုပ်ဖို့တော့ရဖို့ဖြစ်နေတာ
တွေ့ဆုံမှုတွေမှာကွာချက်တွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖြေရှာဖို့လိုအပ်တယ်လို့ကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့ PCG ကဥဆောင်အောင်ကဆိုပါတယ
်ဒီနေ့ကနေပြောတော့ကျူတန်စီကန်သတ်မှတ်ချက်တွေမရှိဘဲနဲ့အတိရအရင်လက်မှတ်ထိုးမယ်ဆိုတဲ့အနေထားမျိုးအဲ့ဒါကိုဘဝဟမှုမရှိအောင်ဒီနေ့မှဖြစ်မယ်လို့ထင်ပါတယ်
မြောက်ပိုင်းမှာမိတ်လေးဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ရခိုင်တပ်တော် AA MNDAA ကိုကဖွဲ့တန်းပလောင်ဖွဲ့ TNL တို့နဲ့အစိုးရတပ်မတော်တို့ဟာပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကရှမ်းပြည်နယ်ကျိုင်းလုံမြို့မှာပနာမပြည်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးဆက်ဆင်တုန်းကဘိုင်လက်ထရယ်လက်မှတ်ရေးထိုးရေးနဲ့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေလုံးဝချုပ်ငြိရေးစားတဲ့အချက်ကုန်တဲ့ချက်ကိုသဘောတူညီခဲ့ကြပေမဲ့တိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်
ဆက်ပြီးတော့တနည်းနီးပါးလောက်ရက်တက်နေတဲ့မြမနေချင်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်မှုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရေးဆွေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာအောက်တိုဘာလ10ရက်နေ့မှာထိုင်းနိုင်ငံအတွင်းအစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာနေချင်းရေးအတွက်ဘာမျိုးလိချက်တွေရှိလာနိုင်မှာသလဲ။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
NCA လက်မှတ်ရေးထိုးခဲ့ကြတဲ့အပြည့်ရတိုင်းရနာလက်နက်ကိုင်ဆယ်ဖွဲ့ကခေါင်းဆောင်တွေအစည်းအဝေးကျင်းပမဲ့အကြောင်းအရာကိုတော့မွန်ပြည်ကျစ်ပါတီကိုယ်စားလှယ်နိုင်အောင်မင်းကြီးကအခုလိုပြောပါတယ်
။စစ်မှအစည်းအဝေးကကျွန်တော်တို့ SBS ရဲ့ဆက်သစ်စနစ်မှာလုပ်ဖို့ SBS ရဲ့အကြောင်းအရာကသူ့ရဲ့ကိုယ်စားလှယ်ပေးရတဲ့ proposal ကိုကျွန်တော်တို့ကြားကြည့်ကြမယ်။ UPDGC တွေးမှုဖွက်ကြည့်တော့ဖက်ကပါရီရလာမလဲပေါ့နော်ဘာတရေကြီးမရလာမလဲဆိုရရဲ့သဘောတော့ဘလို့ရှိမသိဘူးဆိုတော့ကျွန်တော်ဖလေချောင်းပေါ့
အပြင်ရတိုင်းရင်းသားလက်နက်ကင်တွေကိုအစိုးရဘက်ကနေအစိုးပြုထားတာကတော့ဒီနှစ်ပြည့် NCA လက်မှတ်ရေးထိုးတဲ့အခါနာကျင်းပမယ့်နေ့ရက်သတ်မှတ်ဖို့27ရာစုပင်လုံငင်းချမ်းရင်းညီလာခံကျင်းပဖို့နဲ့ NCA ကောင်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM အစည်းအဝေးပြန်စဖို့စတဲ့အချက်လက်တွေပါရှိပါတယ်ပြီးခဲ့တဲ့တရင်ပတ်မှာ UPJJC အတွင်းရေးမှူးဖွဲ့ဝင်တွေငင်းချမ်းရေးလက်လာရေးခရီးစဉ်ဖြင့်ဆွစ်ဇာလန်နိုင်ငံကိုအတူသွားကြရင်လည်းအစိုးရအဆိုပြုချက်ပေါ်မှာတစ်ဖက်ကိုယ်စားလှယ်တွေအလို့တဘောဆွေးနွေးခဲ့မှာရှိတဲ့အတွက်အခုစီဝေးဟာရေးကြီးတယ်လို့လည်းနာအမငေးကဆက်ပြောပါတယ
်ကျွန်တော်တို့အရှိဆက်ပြစ်ဆုံးမှုရှိလာနိုင်မလားဆိုတာကိုပြေဖြောက်မလားအရေးကြီးတဲ့စီဝေးတစ်ခုဖြစ်တဲ့ UPG သွားဖို့လည်းဒါဒီကတော့ကျက်လမ်းကြောင်းတစ်ခုဖြစ်တယ်ဆိုတော့အဲ့ဒါရေးကြီးတယ်ပေါ့
ဒါပေမဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်ဆယ်ခွဲကတော့ NCA လက်မှတ်ရေးထိုးပြီးတာနဲ့နိုင်ငံရေးဆွေးနွေးပွဲတွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ခဲ့တဲ့အတွက်စက်ကြွစွာပါဝင်ခဲ့ပေမဲ့လည်းဒီ၄နှစ်နီးပါးအချိန်ကာလတွေမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အဟသာများစွာကြုံတွေ့ခဲ့ရတယ်လို့လည်း KNU Concern Group ခေါင်းဆောင်ဖြစ်တဲ့ KNU ဒုဥက္ကဋ္ဌဟောင်းနော်စီဖိုးထားစင်ကအခုလိုပြောပါတယ်
ဒီလောက်ပဲ NCA ထူးထူးအစိုးရကပဲလည်းဒီလောက်ပဲလုပ်ချင်တဲ့စိတ်ပိုင်းရှိဖြစ်ပေမဲ့လည်းတကယ်တော့တမတော်ကသူကပြောင်းလဲမှုမရှိဘူးဆိုပြီးတော့ဒီမှာနေတာတော့ဒါကအာလင်းချရေးရမယ်တော့ဖြစ်လာနိုင်မှာမဟုတ်ဘူးလေ
NCA သုံးနှစ်ပြည့်အခမ်းအနားကိုပြီးခဲ့တဲ့နှစ်အောက်တိုဘာလ15-16ရက်နေ့ကနေပြည်တော်မှာတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ဒေါက်တာဆောင်းစုကြည်ဦးဆောင်တဲ့အစိုးရထိပ်ပိုင်းခေါင်းဆောင်10ဦးနဲ့တိုင်းရင်းသားလက်နက်ကိုင်ထိပ်ပိုင်းခေါင်းဆောင်10ဦးတို့ပါဝင်တဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးတဲ့နောက်ပိုင်းမှာပြည်အမျိုးသားအစည်းအရုံး KNU အနေနဲ့ငင်းချမ်းရေးတရားဝင်အစည်းအဝေးတွေတက်ရောက်ခြင်းကိုယာယီရက်ဆိုင်ခဲ့သလိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကလည်းပြစ်ခတ်တိုက်ခိုက်မှုရက်ဆဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ကနေရန်နာလိုက်တဲ့အတွက်ငင်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်ခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းတိမ်မီမြို့နယ်ထက်မှာTNLA နဲ့အစရတတ်တို့ပြစ်ခတ်မှုဖြစ်ပွားခဲ့လို့ဒေသခံလူထုခဏဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရတပ်မတော်ရာ၃ဦးကြာဆုံး၁၀ဦးထပ်မံတဲ့ဒဏ်ရာရရှိခဲ့ကြပါတယ်။ရခိုင်လက်နက်ကိုင်အေအေနဲ့ပတ်သက်တဲ့ဆိုတဲ့တန်တရာနဲ့၆လနီးပါးဖမ်းဆီးထိန်သိမ်းစစ်ဆေးခံနေရတဲ့မြောက်ဦးမြို့နယ်လက်ကကျေးရွာသား၂၂ဦးကိ
င်တင်ဆက်သွားမယ်တန်ရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တန်ရင်သတင်းလာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုတော့မနေ့ဖန်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါစီရှင်။
ကြရရှင်များရှင်ကြကြသေးကြီးကပဲအစူရောဖြူးဖြည့်စုံအပါဝင်လူနဲ့တုံးကိုဝင်းစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီမဲ့နောက်ပိုင်းမှာတော့မှားရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါမှမဟုတ်တာဟာအပြစ်မရှိသူတွေအတွက်မျက်နှာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်မှန်တွေထွက်လာပါတယ်။အပြစ်မရှိတဲ့အရေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအရေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိအကျတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။VOA ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖန်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့8နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ဖမ်းယူနိုင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရဖို့ရှိပါလိမ့်ရှင်။အခုတောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။စီးရီးယားနိုင်ငံရှိမြောက်ပိုင်းမှာတူရကီကထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှကြာတာပြီးနေကြဆွေးနွေးကြပါတယ်။ဒီစစ်စင်ရေးဟာအသေးစားသုံးသပ်ပြီးတာဝန်ယူလို့ဆောင်တဲ့အကြမ်းဖက်ဝါဒတိုက်ခိုက်ရေးဆိုင်ရာစစ်စင်ရေးဖြစ်တယ်လို့တူရကီကဆိုပါတယ်။တူရကီရဲ့ကျူးကျော်တိုက်ခိုက်မှုဟာဆိုးနေပြီးသားလူသားပြည်ဒုက္ခပိုဆိုးလာနိုင်တယ်ဆိုတဲ့စိုးရိမ်ချက်ပေါ်လူမျိုးကောင်စီဖော်ဝင်နိုင်ငံတွေကတန်တမန်တွေအားလုံးတင်ညင်ညွတ်တဲ့သဘောတူကြပြီးအဖော်ဝင်နိုင်ငံတို့ကတော့စစ်စင်ရေးကိုအဆုံးသတ်ဖို့တူရကီကိုတိုက်ရိုက်တောင်းဆိုကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုရေးယူနိုင်မှုစုစည်းမှုတွေစတင်စေခဲ့တဲ့အကြောင်းရင်းဖြစ်တဲ့ဇူလင်လာတွင်သမ္မတထရမ့်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီဖုန်းပြောတာမှာဘာမှမယိုးသားတာမပါဘူးလို့သမ္မတထရမ့်ကဆက်ပြီးပြောနေပါတယ်။သမ္မတထရမ့်ကိုရေးယူနိုင်ဖို့အတွက်ဒီမိုကရက်လူတော်အမတ်တွေဦးဆောင်ပြီးစုံစမ်းနေကြတာနဲ့ပတ်သက်လို့ဇူလင်လာ25ရက်နေ့ကသမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းဆက်သွယ်စကားပြောတာမှာအကြကြိုင်တောင်းဆိုတာမျိုးမရှိခဲ့ဘူးလို့ယူကရိန်းသမ္မတကလည်းစာသာပေးနေကပြောပါတယ်။အမေရိကန်ရဲ့ဒီအဆင့်မြင့်ရာရှိတွေကြားနှစ်နိုင်ငံကုတ်သွေးဆွေးနွေးပွဲတွေဝါရှင်တန်ဒီစီမှာကြာသပတေးကပြန်လည်နေပါတယ်။ကြာသပတေးဆောပိုင်းမှာတော့သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့တရုတ်ကုတ်သွေးကုလအဖွဲ့အကောင်ဆောင်တတိယဝန်ကြီးချုပ်လူဟီကိုတောက်ကြနေအင်ပြီးတော့မှလက်ခံတွေ့ဆုံမှုရှိတယ်လို့ထင်မှတ်မထားပဲ Twitter မှာရေးပါတယ်။အော်တိုဘာလ20ရက်နေ့မှာလုံမဲ့ဂျပန်အင်ဂရစ်နာရူဟီတိုနန်တပွဲအခမ်းအနားကိုနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်မယ်ဆိုတာဂျပန် NHK ရုပ်သံသတင်းဌာနရဲ့ online သတင်းတစ်ပုဒ်မှာရေးထားပါတယ်။ဒေါ်ဆန်းစုကြည်ဂျပန်နိုင်ငံခီးစင်နဲ့ပတ်သက်လို့မြန်မာဆိုရဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပါဘူး။တက်ရောက်လာတဲ့ထူးအသေးတော်200လောက်ထဲမှာနိုင်ငံကောင်းစု50လောက်ကထူးအသေးတော်တွေနဲ့ဝန်ကြီးချုပ်ရှစ်စုအောင်ဘူးတည်ဆုံမှုစီစဉ်ထားတယ်လို့ NHK သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
တောက်ကြနေမနေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းရောင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Terrace Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.